လစ်လတ်နေတဲ့မြန်မာနိုင်ငံဗဟိုဘဏ်ဒုဥက္ကဋ္ဌနောက်ထပ်တနေရာအတွက်မြန်မာစစ်ကောင်စီကလူသစ်အစားထိုးခန့်အပ်လိုက်ပေမဲ့ငွေကြေးဆိုင်ရာမူဝါဒတွေပြန်ပြောင်းဖို့ကပိုအရေးကြီးတယ်လို့သုံးသပ်သူတွေကဆိုပါတယ်။အရင်တုန်းကလည်းဗဟိုဘဏ်ဥက္ကဋ္ဌနေရာလစ်လတ်နေချိန်မှာအဲ့ဒီအချိန်တုန်းကဒုဥက္ကဋ္ဌဖြစ်တဲ့ဒေါ်တန်းတန်းဆွေနဲ့ပြီးခဲ့တဲ့လကအစားထိုးခဲ့ပြီးနောက်ဒုတိယဥက္ကဋ္ဌနေရာမှာလည်းခန့်အပ်မှုတွေရှိခဲ့ပေမဲ့ငွေကြေးဆိုင်ရာမူဝါဒတွေပြန်လည်ဖြေလျှော့တာမတွေ့ရသေးဘူးလို့သုံးသပ်သူတွေကထောက်ပြကြပါတယ်။အခုလိုဗဟိုဘဏ်အကြီးအကဲအပြောင်းလဲကနေဘာတွေမျှော်လင့်နိုင်ပါသလဲ။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့လက်ရှိခံမှုရဲ့ထူခြားအရေးပါနေတာကိုမေးရမှာအမျိုးဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူက
ဗဟိုဘဏ်ဒုက္ခရခန့်တာတော့ကျွန်တော်ဖွဲ့စည်းပုံရပါတော့။ဗဟိုဘဏ်ရဲ့ဘုတ်ဖွဲ့ပေါ့ဥပဒေရဲ့ဒုက္ခရတယောက်ပဲခန့်ဖို့ပေါ့ဒါကမထူးခြားပါဘူး။ဒါပေမဲ့ထူးခြားတာကတော့လက်ရှိဘူဘန်ရဲ့ monetary policy နဲ့လက်ရှိမူဝါဒတွေကကျွန်တော်မြန်မာနိုင်ငံစီးပွားရေးပုံရိုးတိုးတက်မှုအခြေအနေပေါ်ဘယ်လောက်အကျိုးသက်ရောက်မှုရှိစေလဲဘယ်လောက်ထိခိုက်စေလဲနောက်ပြီးတော့ဘယ်လိုမျိုးပြည်ပြည်ကြောင်းလေးလောက်ကြမလဲဆိုတဲ့အပိုင်းမှာဒါအဓိကစီခေါ်မှုမျိုးပါအ
ဲ့ဒီတော့အခုလိုစီးပွားရေးပြည်ပြည်ကြောင်းလေးကိုဘယ်လောက်မျှော်လင့်နိုင်ပါလဲလို့မေးရမှာအမေရိကရောက်စီးပွားရေးပညာရှင်ဦးစိန်ခေက
စီးပွားရေးအတွက်တော့မျှော်လင့်မှုလမ်းကတော့တိတ်မမြင်ဘူး။ဘာကြောင့်ဆိုတော့သူတို့ချမှတ်ထားတဲ့လမ်းကြောင်းဒီလမ်းကြောင်းပဲ။အဲ့ဒီခုအစ်ထက်ပြီးတော့ခန့်လိုက်တဲ့ဘဏ်ကဒီတောင်ဝင်ရှိတဲ့လူတွေကအကောင့်ထဲပို့နိုင်မှာလားဆိုတဲ့မေးခွန်းကအရေးကြီးပါလေ။တနည်းပြောရင်တော့ဘိုးဘိုင်းရဲ့အခန်းကဏ္ဍပါလဲဆိုတော့အစွတ်ဖက်ကင်းရမယ်အမိကိုကင်းရမယ်ဒီတနည်းပြောရင်အုတ်ချုပ်သူကအစိုးရကနေသူ့ကိုလွတ်လပ်စွာလွတ်ခွင့်ပေးမှာအခုကနေသားကအစိုးရဆိုတဲ့ပုံကိုယ်တွေကစကားစပေါ့ဗျာစကားစနောက်ကနေသူအမိတ်ပေးစနစ်နဲ့လုတ်ခိုင်းနေတော့အဲ့ဒါပြတ်တယ်အဲ့ဒါကြောင့်ဒီပြဿနာတွေတက်လာတာဗျာအစနေရနော်ဘယ်နိုင်ငံမဲချီချီတော့တိုးတက်တဲ့နိုင်ငံအမေရိကပဲကြီးကြီးဗမာပြည်တော်ပြီးခဲ့တဲ့ငါးနှစ်ကိုင်းဒီဘက်နဲ့ဖြစ်ခဲ့တာပဲဥသိစေကာလာတော့အတိုင်းလာပြီးဖြစ်ခဲ့တယ်နော်အဲ့လိုတိုးတက်တယ်ပြောရမှာပေါ့ဗျာအကောင့်ဘက်ကိုသွားခဲ့တယ်ပေါ့အခု independent မဟုတ်တော့ဘူးနောက်ကအမိတ်ပေးစနစ်နဲ့သွားတဲ့ခါကျတော့ဘိုးပိုင်းကြီးကတနည်းတစ်မျိုးအမိတ်တွေထုတ်ပြီးတော့မှဖြစ်တော့ပြည်သူတို့အယုံကြည်မရှိဘူးအခုလဲလူပြောင်းကစားတာပေါ့နော်ပြောင်းကစားလဲဗမာအထွေထူးဖြစ်မလာနိုင
်ဒီညော်လေးနိုင်မှုပေါ့အမျိုးပေါ်တဲ့ဒီတွင်စီးပွားရေးလုပ်ငန်းရှင်ကတော့
လက်ရှိဒုက္ခနှစ်ယောက်ပေါ့နော်ဒီနေ့ခက်နှစ်ယောက်ရဲ့ဟိုပြီးခဲ့တဲ့ခက်နှစ်တစ်ယောက်ရဲ့ဘယ်လောက်ဆုံးဆောင်နိုင်လဲဆိုတာကတော့ကျွန်တော်တို့ဒီချိန်မှာပြောဖို့သိစောပါသေးတယ်။ဒါပေမဲ့ရှေ့ကအဘိုးဘယ်ဥက္ခအပါဝဲတာဝန်ရှိသူတွေကဒီမောင်းနိုင်ငံအတွက်ရေးကြီးဆုံးဖြစ်တဲ့ Mandatory Policy ကိုဘယ်လိုထိန်းချုပ်မောင်းနိုင်မလဲဆိုတာအဓိကအမေကွန်းဖြစ်ပါတယ်။အဲ့တော့တကယ်လည်းပြန်ပြီးပြောရမယ်ဆိုရင်ကျွန်တော်တို့ဧပြီလ၃ရက်၂၀၂၂ခုနှစ်နောက်ပိုင်းဘိုးဘယ်နီကြီးညာချက်စပြီးထွက်တဲ့1850နဲ့ဒီ A4 NN ရောဒေါ်လာရောအကုန်လုံးကိုစပြီးတော့ဒီကြီးညာချက်နဲ့ဖုတ်ပြပြီးရနောက်ပိုင်းမှာတော့မြန်မာနိုင်ငံစီးပွားရေးရောင်းဝယ်ကစစ်ကောင်မှုတွေအများကြီးရှိသွားတယ်နံပါတ်၁ကအခက်အခဲတွေအချက်တွေနောက်ဒုက္ခပေါင်းများစွာနဲ့ကြုံတွေ့နေရတဲ့နောက်လုပ်ငန်းရှင်တွေဒီနိုင်ငံတကာနဲ့ဆက်ဆံနေတဲ့ import export ဆက်ဆံနေတဲ့လုပ်ငန်းရှင်တွေအားလုံးဟာဒီဘိုးဘယ်ရဲ့ထုတ်ပြန်ကြီးညာချက်တွေရဲ့အနောက်မှာခရီးရည်အများကြီးရှိတယ်ပြီးတော့အထက်ကျေးကျေးတွေနဲ့ဆုံးဆုံးတွေအများကြီးနဲ့ရင်ဆိုင်ရတယ
်အဲ့ဒီတော့ရှေ့မှာဘလို့ဆက်ဖြစ်လာနေတာကိုမေးရမှာဥစိန်ခေက
ဘာမှဖြစ်လာနေကြတာအကြောင်းတော့မရှိဘာကြောင့်လဲဆိုတော့အရင်တစ်ခါလည်းပဲသူတို့လူလဲကစားခဲ့ပြီးထပ်ဖြစ်တာပဲအရင်ဖြိုးလိုက်တဲ့ဆရာဦးတန်းကျင်းတို့ဟလာဥက္ကဋ္ဌဦးတန်းကျင်းတို့ဆိုတော့လေဤကိုကသွားတဲ့လူတွေသူတို့အတိတ်ကြုံလည်းအများကြီးရှိတယ်အနှစ်ပေါင်းများစွာလောက်တဲ့တိကျုံရှိတဲ့လူတွေဟာပြီးတော့မှသူတို့ကမရခဲ့တာနောက်တစ်ထပ်ပြီးမှအခုလိုပေါ့နော်အတိတ်ကြုံနေလို့ကျွန်တော်မဆိုလိုပါဘူးနော်ထပ်ပြီးမှဖွင့်လို့မယ်အဲထည့်ပြီးတော့ဒါကိုပြည်ပင်ပြောင်းလဲမယ်ဆိုလည်းပဲကျွန်တော်ထင်တယ်ပြည်ရဝေရလန်းကတော့နဲနေပြီဘာကြောင့်ဆိုတော့လူနာတယောက်လိုပဲပေါ့ဗျာနော်အသက်ငယ်နေပြီဆိုတဲ့ခါကျတော့ကြိုက်တဲ့သမားတော်လာတဲ့ခုကြိုက်တဲ့လောက်ခုကြိုက်တဲ့ဆေးကောင်းနေသေးပြီဘလို့မှကောင်းလာစရာအကြောင်းမရှိတော့တိုင်းပြည်ဘက်ကတော့လားလာမကောင်းဘူးဗျာ
ဒီနေရာမှာအရင်တုန်းကဘိုးဘန်ဥက္ကဋ္ဌနဲ့ဒီဥက္ကဋ္ဌနေရာတွေပြောင်းလဲပြီးနောက်ပိုင်းတွေ့ကြုံတွေရရှိဆက်ဖြစ်လာနိုင်တာကိုမေးရမှာပြည်တွင်းစီးပွားရေးလုပ်ငန်းရှင်က
ဘိုးဘန်ဥက္ကဋ္ဌနဲ့ဒုက္ခရတယောက်တယောက်ကိုနားပြီးတဲ့အချိန်မှာတော့ဘိုးဘန်ကပြုပြောင်းနေရင်းဆိုတာကျွန်တော်သိမတွေ့ရဘူးအဲ့တော့ဘိုးဘန်လက်ရှိဘိုးဘန်ဥက္ကဋ္ဌအနေနဲ့ဒီမှားရင်းနဲ့ငွေကြေးမူဝါဒတွေကိုဆက်လက်ပြီးကင်ဆယ်ရင်ဖေးကြတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ဒဏ်ပြမြေပုံတိုင်းဒီစီးပွားရေးဥတီချက်ပေါ့နော်အကောင့်တွေမဖွင့်နိုင်ဘူးဆိုရင်လက်ရှိဘိုးဘန်ဥက္ကဋ္ဌကလည်းပထမဘိုးဘန်ဥက္ကဋ္ဌလိုပဲဆက်သွားအဲ့နောက်ကိုလိုက်အမှသိကြတယ်ဒီစီးပွားရေးဥတီချက်ကိုသူတို့ကဥတီချက်၃ရက်အနေနဲ့ကျွန်တော်ပြထိုင်နေတယ်။ဒုတိယချက်ကတော့ဒီကွက်စီးပွားရေးစနစ်ကိုတည်ငြိမ်အောင်ဖော်ဆောင်ပြီးနိုင်ငံတကာရင်းနှီးမြှုပ်နှံမှုများကိုဖိတ်ခေါ်ပြီးတော့တိုင်းသားပြည်သူတည်အောင်ရဲ့စီးပွားရေးပုံရိုးတက်တာတည်ဆောက်ရေးဆိုတာအဲ့ကချက်တစ်ခုကပါဒုတိယအခြေအကျခုနဲ့ပါတာပေါ့နော်။ဟောတဲ့ကောင်မှာဒီခုလက်ရှိဘိုးဘန်ရဲ့မူဝါဒတွေကဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့စီးပွားရေးဥတီချက်တွေကိုတိုက်ရိုက်ချိုးဖောက်နေတော့ကျွန်တော်တွေ့ရတယ်
။တကယ်တော့အခုလိုစစ်ကောင်စီရဲ့စီးပွားရေးဥတီချက်မှာဒီကွက်စီးပွားရေးပေါ်ဆောင်ဖို့ပါတယ်လို့ ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းအလားတူပါဝိဒါဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြနေချိန်မှာစစ်ကောင်စီတာဝန်ရှိသူတွေဘက်ကတော့လိုအပ်လို့ဈေးကွက်စီးပွားရေးပုံမပြည့်အောင်ထိန်းပေးရတာပါလို့ပြန်ပြောခဲ့ပူပါတယ်။